မာစစ်ဆိုးရရဲ့ရွေးကောက်ပွဲအကျိုးကာလပြင်ဆင်လှုပ်ဆောင်မှုတွေဟာရွေးကောက်ပွဲအပြီးပြောင်းလဲတွေဖြစ်ပေါ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့ဆန့်ကျင်နေတယ်လို့စီးပွားရေးဆိုင်ရာနိုဘယ်ငြိမ်းချမ်းရေးဆုရှင်အမတ်တီယာဆန်ကပြောသွားခဲ့ပါတယ်မိမိတိုင်းပြည်အကျိုးစီးပွားကိုပဲဇောင်းပေးလို့နဲ့တရုတ်အိန္ဒိယနဲ့ထိုင်းအစိုးရတို့ရဲ့မြန်မာစစ်ဆိုးရပေါ်ထားရှိတဲ့မူဝါဒနဲ့ပတ်သက်ပြီးတော့လဲသူကပြင်းပြင်းထန်ထန်ဝေဖန်သွားခဲ့ပါတယ်အပြည့်အစုံကိုတော့နော်ရှိုးကဆက်ပြီးပြောပြပေးပါရှင်
ဟုတ်ကဲ့ပါရှင်မြန်မာနိုင်ငံမှာနှစ်ပေါင်း20အတွင်းပထမအဆုံးအကြိမ်ဖြစ်ရွေးကောက်ပွဲကျင်းပတော့မှာမို့အများကအာရုံစိုက်နေတဲ့အချိန်မှာမနေ့ကပဲအမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်မှာရှိတဲ့ Johns Hopkins တက္ကသိုလ်မှာမိသူစုတက်ရောက်နိုင်တဲ့မြမအရေးဟောပြောပွဲတစ်ခုပြုလုပ်ခဲ့ရမှာစီးပွားရေး Nobel ဆုရှင်ဒေါက်တာအမတ်တရားဆန်ကမြမစစ်ဆိုးရရဲ့ရွေးကောက်ပွဲအကျိုးပြင်ဆင်မှုအခြေအနေတွေနဲ့ပတ်သက်ပြီးဝေဖန်သွားခဲ့ပါတယ
် The expectation to find hope that things will change after the elections are totally contrary to reason analysis of what's going on in Burma.
ရွေးကောက်ပွဲပြီးရင်အပြောင်းလဲတွေဖြစ်လာနိုင်တယ်လို့မျှော်လင့်ချက်တွေနဲ့မကြာသေးခင်ကာလတွေအတွင်းစစ်ဆိုးရရဲ့ရွေးကောက်ပွဲအကျိုးပြင်ဆင်လှုပ်ဆောင်မှုတွေနဲ့စန့်ကျင်နေပါတယ်။ဥပမာဒီစစ်ဆိုးရကသတင်းမီဒီယာလွတ်လပ်ခွင့်ကိုပိတ်ပင်လိုက်တာကိုကြည့်ပါဗျာ။
တစ်ဆက်တည်းမှာပဲဒေါက်တာအမတရားဆန်ကစစ်ဆိုးရရွေးကောက်ပွဲကျင်းပရတဲ့ရည်ရွယ်ချက်ဟာဆိုရင်လေသူတို့အနေနဲ့ပြည်ပြင်ပြောင်းလဲရေးကိုအမှန်တကယ်ဆောင်ကျဉ်းပေးလိုတာထက်သူတို့ရဲ့အုပ်ချုပ်မှုအပေါ်နိုင်ငံတကာကယုံကြည်လက်ခံလာအောင်လို့လှုံ့ဆော်နေတာပဲဖြစ်တယ်လို့လေသူကကောက်ချက်ချသွားပါတယ
် Why do the military rulers want this? It's difficult to avoid the conclusion given their indifference or worse to public opinion within Burma.
ဘာကြောင့်များစစ်ဆိုးရကရွေးကောက်ပွဲကျင်းပခြင်းရတာလဲပြည်သူလူထုကြည်ပြီးလောက်အောင်လှုပ်တာတော့မဖြစ်နိုင်ပါဘူးပြည်သူကသူတို့ကိုဘယ်လိုသဘောထားရဲဆိုတာဘယ်တော့မှဂရုစိုက်ကြတာမှမဟုတ်တာသူတို့လှုပ်ခဲ့သမျှရဲ့အကျိုးဆက်ကိုရှောင်ရှားဖို့ကလည်းမလွယ်ပါဘူးအတိအကျချက်ကတော့ကဘာကသူတို့ကိုမြင်တဲ့အမြင်ကိုပြောင်းလဲပစ်ဖို့ပါပဲမြန်မာစစ်ဆိုးရကဝါရဖြန့်ချီမှုတွေပေါ်အခြေတင်ဖြစ်ရတာတွေနဲ့ပဲဒီအထူးအောင်ရွေးကောက်ပွဲကိုထောက်ခံသူတွေအနေနဲ့ကြီးကျယ်ဆိတ်ရှုပ်စရာဖြစ်ကြရပါတယ်စစ်ဆိုးရကအနိုင်ရဖို့ကြိုတင်စီစဉ်ထားပြီးသားရွေးကောက်ပွဲဟာဒီကနေ့မြန်မာနိုင်ငံကအခက်အခဲတွေကိုပိုပြီးတော့ရှုပ်ထွေးစေမှာဖြစ်ပါတယ်
နိုင်ငံတကာအနေနဲ့အခုလိုအချိန်မှာမြန်မာနိုင်ငံရဲ့လက်ရှိပကတိအခြေအနေတွေကိုလူထုကြားမှာထဲထဲဝင်ဝင်လေးလေးနက်နက်ဆွေးနွေးကြဖို့လိုအပ်တယ်လို့လည်းဒေါက်တာအမတ်တရားဆန်ကပြောပါတယ်။မြမအိန္ဒိယချင်းတရုတ်အိန္ဒိယထိုင်းတို့ရဲ့စစ်အစိုးရနဲ့ဆက်ဆံတဲ့မူဝါဒနဲ့ပတ်သက်ပြီးလည်းသူကပြင်းပြင်းထန်ထန်ရှုံချဝေဖန်သွားခဲ့ပါတယ်။စီးပွားရေးလုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးအဲ့ဒီနိုင်ငံတွေအနေနဲ့စစ်အစိုးရကိုပြပြလဲလဲဆက်ဆံနေရတဲ့အကြောင်းအရာတွေရှိတာမှန်ပေမဲ့မိမိတိုင်းပြည်အကျိုးစီးပွားအတွက်ဆိုတဲ့တင်းမြောင်းတဲ့ရည်ရွယ်ချက်တစ်ခုတည်းနဲ့မြန်မာစစ်အစိုးရကိုလူလူလလဆက်ဆံတဲ့အပေါ်မှာသူကပြစ်တင်ဝေဖန်သွားခဲ့တာ
ပါ And yet the violation of political morality in these relations is extraordinarily acute and palpable I have to say that as a loyal Indian citizen
မြန်မာအင်ဒီဂျင်နိုင်ငံတွေရဲ့နိုင်ငံရေးဂုဏ်သိက္ခာကိုချုပ်ဖောက်တဲ့မူဝါဒကတော့လက်ခံနိုင်ပွဲမရှိပါဘူး။အိန္ဒိယနိုင်ငံသားဖြစ်ဂုဏ်ယူရတဲ့ကျွန်တော်အနေနဲ့ကျွန်တော်လေးစားရတဲ့ဝန်ကြီးချုပ်မြန်မာနိုင်ငံကလူသက်သမားကိုလက်ခံကျူဆိုတာကိုမြင်ရတာအင်မတန်ကိုဝမ်းနဲ့ကြည်ကွဲရပါတယ
်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်မရောက်ကုလသမဂ္ဂကကမကဋ္ဌပြုပြီးတော့အထူးစုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းရေးအတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာမစ္စတာ Thomas O'Hagan ဌာနအဆိုပြုထားတာကိုလည်းချက်ချင်းအကောင့်ထဲပေါ်ဆောင်ရွက်ဖို့အချိန်တန်ပြီလို့လဲဒေါက်တာအမတရားဆန်ကပြောသွားခဲ့ပါတယ်ဒေါက်တာအမတရားဆန်ဟာအသက်3နှစ်ကနေ6နှစ်အထိသူ့ဖခင်မန္တလေးကစိုက်ပျိုးရေးတက္ကသိုလ်မှာစတင်နေတဲ့အချိန်အတွင်းမြန်မာနိုင်ငံမှာကြီးပင်းခဲ့သူဖြစ်ပါတယ်ရှင်